to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ30ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဖိုင်းဒိုမီတာ19.25ဒီဂရီကနေဓာတ်ရိုက်အသံတွေ့နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
မင်္ဂလာညနေခင်ပါရှင်ဒီကနေ့ညနေခင်သတင်းတွေကိုကိုရနိုင်တဲ့ကျွန်မအနံလာတို့ပြောပြပေးပါပါမက္ဆီကိုနဲ့အမေရိကန်နယ်စပ်ကိုပိတ်ပစ်မယ်လို့သမ္မတထရမ့်ကဒီမနေ့တောက်ကြနေမှာချိန်ချောက်ပြောဆိုပါတယ်ဘရူဒီနိုင်ငံမှာကြည့်လောက်ကင်နေတဲ့ BBC နဲ့ VOA သတင်းဌာနကြီးတွေကိုဘရူဒီအစိုးရကလုပ်ငန်းလုပ်ကိုင်းခွင့်ပိတ်ပင်လိုက်ပါတယ်တူရကီနိုင်ငံမှာမနက်ဖြန်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲပြီးတဲ့နောက်ဆီးရီးယားအရေးကိစ္စကိုလက်တွေ့ကင်တွေ့ဖြေရှင်းသွားမယ်လို့တူရကီသမ္မတအာရဝန်ကဒီကနေ့ပြောကြားလိုက်ပါတယ်ဒီလိုထိတ်တန့်ရသတင်းတွေကိုကြားကြမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရသတင်းတွေကတော့ရခိုင်ပြည်နယ်မြောက်ပိုင်းကဒီမြောက်ဦးနဲ့ဘူးတီတောင်မှာတော့ရက်ွက်တီတဲ့ကြေးရွာတွေတဲကိုလက်လက်ကြီးတွေနဲ့ပစ်ခတ်နေလို့ရွာသားတွေစစ်ဘေးကတိမ်းရှောင်နေရပါတယ်
ကျင်းချောင်းနေတာကကျွန်တော်တို့စီမှာကဟိုကောင်းလိုင်းကြောင့်ဖြစ်နေတယ်ဆိုတော့ဒါနာကြီးတွေကနှမ်းပက်လာတော့သူတို့ကလည်းရောက်တာပေါ့
ဒေသခံပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဒီလိုမျိုးစီရင်တင်းမာနေတဲ့အတွက်ဘေးလူရာကိုတိမ်းရှောင်ထွက်ပြေးနေရတဲ့စစ်ပြေးဒုက္ခတွေက2000ကျော်သွားပါပြီသူတို့အတွက်အရေးပေါ်တောက်သုံးရည်လိုအပ်နေပါတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောဆိုလိုက်ပါတယ်နိုင်ငံတကာသတင်းလွှာမှာတော့ရုရှားကယူကရိန်းမှာကျင်းပမယ်သမ္မတရွေးကောက်ပွဲကိုဝင်ပြီးနှောက်ပြီးတော့အခြေအနေဆိုးအောင်လုပ်နေတယ်ဆိုပြီးတုံ့တက်ထားတဲ့ရွေးကောက်ပွဲဆိုင်ရာသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးကတော့စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင်
အမေရိကန်နဲ့မက္ကဆီကိုနိုင်ငံနဲ့ဆက်ကိုရပိုင်အတွင်းပိတ်ပင်နိုင်ခြင်းရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းထောက်တွေကိုမနေ့တောက်ကြားနေမှာပြောပါရယ်အမေရိကန်နိုင်ငံရဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေဆက်ပြီးဝင်လာနေတဲ့အပေါ်သမ္မတထရမ့်ကစိတ်အနှောက်အယှက်ဖြစ်နေတာပါလာမယ့်အပတ်မှာမက္ကဆီကိုနဲ့ဆက်ကိုပိတ်ပင်နိုင်ခြင်းရှိပြီးတော့သူ့အနေနဲ့ဒီလိုလုပ်ဖို့မခက်ခဲပါဘူးလို့ဖလော်ရီဒါပြည်နယ်ကသူ့ကိုယ်ပိုင်မာလာကိုအပန်းဖြေရိတ်သားမှာသမ္မတထရမ့်ကသတင်းထောက်တွေကိုပြောဆိုခဲ့တာပါအမေရိကတဲ့အလဲပိုင်းကရွှေ့ပြောင်းဝင်ရောက်လာသူတွေကိုအဆုံးသတ်သွားအောင်လို့မက္ကဆီကိုဘက်ကအပြည့်အဝလုပ်ကိုင်တာမျိုးမရှိဘူးဆိုပြီးသမ္မတထရမ့်ကတောက်ကြတဲ့အစိုးရမှဆွဆွဲပြောဆိုခဲ့ပါတယ်။ရွှေ့ပြောင်းလူအုပ်ကြီးအမေရိကန်နဲ့ဝင်မလာအောင်မက္ကဆီကိုဘက်ကမတားဆီးနိုင်ဘူးဆိုရင်အမေရိကန်ဘက်ကနေဆက်ကိုအချိန်အတော်ကြာအောင်ပိတ်ပစ်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။အမေရိကန်နိုင်ငံနဲ့ဝင်ရောက်ဖို့ရည်ရွယ်ထားတဲ့ရာနဲ့ကြီးတဲ့လူတွေပါတဲ့ရွှေ့ပြောင်းလူအုပ်ကြီးကိုရည်ညွှန်းပြောဆိုခဲ့တဲ့သမ္မတထရမ့်ကမက္ကဆီကိုတာဝန်ရှိသူတွေဘက်ကအဲ့ဒီလူတွေကိုဟန်တားဖို့ချက်ချင်းဆောင်ရွက်ဖို့လိုတယ်လို့လည်းပြောပါတယ်။အဲ့ဒီလူအုပ်ကြီးကိုဟန်တားဖို့မက္ကဆီကိုဘက်ကဘာမှဆောင်ရွက်တာမျိုးမရှိဘူးဆိုပြီးသမ္မတထရမ့်က Twitter ကနေတောက်ကြနေကပြောဆိုခဲ့ပေမဲ့လို့မက္ကဆီကိုတာဝန်ရှိသူတွေကတော့ရွှေ့ပြောင်းလူအုပ်ကြီးကိုလူစုကွဲသွားအောင်လို့စ조사လုပ်ကိုင်နေပြီးဖမ်းဆီးတာနေရာပြန်ပို့တာမျိုးတွေလည်းတိုးပြီးတော့လုပ်ကိုင်နေတဲ့အပြင်ကွာတီမာလာနိုင်ငံနဲ့နေဆက်မှာလူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာတွေကိုထုတ်မွေးတာမျိုးမလုပ်တော့ဘူးလို့လည်းပြောပါတယ်။နေဆက်ပိတ်ပင်မယ်ဆိုတော့သမ္မတထရမ့်ချင်းချောက်ပြောဆိုထားတဲ့အထက်မှာလေကြောင်းခီးစဉ်ကနေပါမပါဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။
ရဇောနိုင်ငံမှာ1964ခုနှစ်ကစစ်တပ်အာဏာသိမ်းယူခဲ့တဲ့နှစ်ပတ်လည်နေ့အခမ်းအနားကျင်းပဖို့သမ္မတကစီစဉ်နေတာကိုမကျင်းပဘူးဆိုပြီးတော့တရားသူကြီးတူကထားမြစ်လိုက်ပါတယ်။1964ခုနှစ်မတ်လ31ရက်နေ့ကရဇောနိုင်ငံမှာစစ်တပ်ကသမ္မတဂျော့ဂူလော့ရဲ့ဒီမိုကရေစီဆိုးရွားကိုဖျောက်ချပြီးတော့စစ်အာဏာရှင်စနစ်ကိုတီထောင်ခဲ့တာဖြစ်ပါတယ်။သမ္မတဂျော့ဘိုဆိုနာရိုကတော့ဒီစစ်အာဏာသိမ်းခဲ့တဲ့55နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားကိုကျင်းပသွားခြင်းပြီးတော့ဘရာဇီးစစ်တပ်ကိုလည်းဆေးအာဏာသိမ်းမှုအောင်ပွဲအခမ်းအနားကိုကျင်းပဖို့အစီအစဉ်တွေလုပ်ဖို့ကိုလည်းအမိန့်ပေးခဲ့တာဖြစ်ပါတယ်။လက်ဖြန်တင်းငွေနေနေမှာကျင်းပဖို့အစီအစဉ်ထားပြီးတော့လူတော်များများကစောင့်ကြည့်ဝေဖန်နေကြတဲ့ဒီအစီအစဉ်ဟာဒီမိုကရေစီပြန်လည်တည်ဆောက်ရေးလုပ်ငန်းစဉ်နဲ့မကိုက်ညီရာကြောင့်ဆိုပြီးတော့ဘရာဇီးတရားသူကြီးအီဗာနီဆိုဗာဒလူးစ်ကတားမြစ်လိုက်တာပါ။ဒါပြင်တရားသူကြီးကဒီအခမ်းအနားကိုကျင်းပဖို့အတွက်လွှတ်တော်ရဲ့အတည်ပြုချက်ကိုရယူရမှာဖြစ်တယ်လို့လည်းပြောပါတယ်။ရဇိုးနိုင်ငံသားတွေကတော့ဆေးအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးတော့ဒီဆေးအာဏာရှင်စနစ်အတွင်းသိဆုံးသွားတဲ့သူတွေကိုသတိရတဲ့အနေနဲ့မနေ့ဖြန်တနင်္ဂနွေနေ့မှာဆန္ဒပြပွဲတွေပြုလုပ်သွားဖို့ကိုလူမှုကွန်ရက်တွေကနေတဆင့်စည်းရုံးလှုံ့ဆော်နေကြပါတယ်။ရဇိုးနိုင်ငံမှာ21နှစ်ကြာဆေးအာဏာရှင်အုပ်ချုပ်မှုအတွင်းလူ434ယောက်ထပ်မံသိဆုံးတာဒါမှမဟုတ်ပျောက်ဆုံးတာတွေရှိခဲ့ပါတယ်။အဲ့ဒီအချိန်တွင်းမှာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့ဘယ်စစ်အရာရှိတဦးမှအရေးယူတာမခံခဲ့ရပါဘူး။လက်ရှိဘရာဇီးသမ္မတဘိုဆိုနာရိုဟာဆေးအာဏာသိမ်းမှုကိုထောက်ခံကြောင်းလည်းမကြာခဏစူစူပြောလို့ရှိပါတယ်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသထဲကဂါဇာစစ်တီးလို့လည်းခေါ်တဲ့မြို့အရှေ့ပိုင်းကနေဆက်ချန်စီယိုမှာဒီကနေ့နေ့ခင်းပိုင်းမှာနေပတ်လဲဆန္ဒပြပွဲကျင်းပဖို့စီစဉ်နေပါတယ်။ ကာဇာစစ်တပ်ရဲ့ချန်စီယိုအနေနဲ့ကြောက်ရောက်ခဲ့တဲ့အစ္စရေးစစ်တပ်ဖက်ကပြစ်လိုက်တဲ့လက်နက်တီးပြီးတော့အဲ့ဒီလူငယ်တေဆုံးသွားတာလို့ကာဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးနဲ့နေဆက်ခြင်းဆက်ဆက်နေတဲ့နေဆက်ချန်စီယိုအနေမှာကျင်းပတဲ့လမ်းလျှောက်ခြေတပ်ပွဲကိုလူလူလောက်ရှားတဲ့ကြွားသူတွေကဦးဆောင်စီစဉ်ခဲ့ကြပေမဲ့ခြေတပ်ပွဲကိုဟာမတ်အဖွဲ့ကအလင်
सीरिया ये कई सागो भी मालट विकाइंडे फिशिंग तो आमेलो तुर्की तमरा रिजेट टाई आरुवंगा दिग्ने माचो जालाई बारे तमरा आरुवंगा तू ये एके पारी को ठोका मुरे या ऑन चुबाने निने एल्लो प्योरे डाक्षे बारे तुर्की का सीरिया ने गेम जापान मालेगा छे जोबियो ကတ်စစ်တေးကြလက်နက်ခိုင်တွေကိုနှစ်ချိန်နိုင်တဲ့စစ်စင်ရေးတွေလုပ်ခဲ့ပြီးတကယ်လို့အဲ့ဒီနိုင်ငံနယ်စပ်မှာချိန်ညှောက်မှုတွေဆက်ပြီးရှိနေအောင်မယ်ဆိုရင်နောက်ထပ်စစ်စင်ရေးတွေကိုထပ်လုပ်သွားမယ်လို့လည်းသမရအာရဝန်ကသတိပေးပါတယ်ရေကောက်ပွဲပြီးတဲ့နောက်ပထမဆုံးလုံမကဖြစ်နိုင်မယ်ဆိုရင်ဆီးရီးယားကိစ္စကိုသဘောမှာဆွေးနွေးဖြေရှင်းတာထက်လက်တွေ့အပြင်မှာအကင်တွေဖြေရှင်းသွားမ ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ 6:00 ကျော်ကနေညနေ 9:00 အထိစိုင်းတိုမီတာ 16 kHz 1.63 စိုင်းတိုမီတာ 19 kHz 15965 နဲ့ စိုင်းတိုမီတာ 25 kHz 11965 တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာအစီအစဉ်ကနေနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ် အာဖရိကတိုက်အရှေ့ပိုင်းကဘရွန်ဒီနိုင်ငံမှာရှိတဲ့နိုင်ငံတကာသတင်းဌာနချင်းတစ်ခုကိုလုပ်ငန်းလှုပ်ရှားခွင့်ဆက်ပြီးပိတ်ပင်လိုက်တယ်လို့ဘရွန်ဒီအစိုးရကမနေ့တောက်ကြားနေမှာကြေညာပါတယ် BBC နဲ့ VOA အတန်းလွင့်ဌာနရဲ့လုပ်ငန်းတွေချက်ချင်းပိတ်ပင်ကပ်တလိုက်တယ်လို့ဆက်သွယ်ရေးကောင်စီဥက္ကဋ္ဌနက်စတောဘဂူမာဇူဂါဇီကဘန်ဂျူဗာမျိုးမှာ မြို့မှာလုပ်တဲ့အစည်းအဝေးမှာပြောပါရယ်အချိန်အကန့်အသတ်မရှိတဲ့အဲ့ဒီတားမြစ်ချက်တည်းမှာ BBC နဲ့ VOA ကိုသတင်းပေးပို့နေကြတဲ့ပြည်တွင်းပြည်ပသတင်းထောက်တွေလည်းပါဝင်တယ်လို့ပြောပါရယ် VOA ရဲ့ညွန်ကြားရင်းမှုအမန်ဒါဘာနက်ကလည်းဘရွန်ဒီမှာရှိတဲ့သတင်းထောက်တွေကို VOA နဲ့ဆက်သွယ်ခွင့်ပိတ်ပင်လိုက်တဲ့အပေါ်ထိတ်လန့်သုံးလုံးပြီးသလိုVOAရဲ့သတင်းထောက်တွေကိုအခုလိုဆက်ပြီးချင်းချောင်းနေတာဟာဘရွန်ဒီနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအားနည်းစေပါတယ်လို့ပြောပါရယ် မန်ကန်တိကျပြီးတော့ယုံကြည်စိတ်ချရတဲ့သတင်းတွေကိုပိတ်ပင်ခံထားရတဲ့ဘရွန်ဒီပြည်သူတွေဘက်ကယက်တီပါတယ်လို့လည်းပြောပါရယ် BBC သတင်းဌာနကလည်းအဲ့ဒီဆုံးဖြတ်ချက်ဟာလွတ်လပ်တဲ့သတင်းမီဒီယာတွေကိုပြင်းထန်စွာတိုက်ခိုက်လိုက်တဲ့လို့ရအဖြစ်ပြစ်တင်ရှုံချလိုက်ပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့မြောက်ပိုင်းကမဟာဗျူဟာရရေးပါတယ်ခိုင်တစ်ခုကိုတာလီဘန်တွေကသိမ်းယူခဲ့ပြီးတော့တာလီဘန်တွေရဲ့တိုက်ခိုက်မှုကြောင့်နိုင်ငံရဲ့တခြားနေရာတွေမှာလည်းအာဖဂန်သွေးရတပ်ဖွဲ့ဝင်တွေထိခိုက်ဒိဆုံးတာတွေရှိခဲ့ပါတယ် တာလီဘန်တိုက်ခိုက်ရေးသမားတွေနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်အာဖဂန်တပ်ဖွဲ့တွေဟာဝါရရှန်ပြည်နယ်အဂန်ခွာခရိုင်ကနေညာတွင်းစုတ်ခွာလာရတယ်လို့အာဏာပိုင်တွေကဒီကနေ့မှအတည်ပြုပြောကြားပါတယ်ဒီတိုက်ပွဲတွေကြောင့်ရဲတပ်ဖွဲ့ဝင်၄ယောက်ထပ်မံနေသေဆုံးသွားတယ်လို့လည်းပြည်နယ်အစိုးရပြောခွင့်ရကဗီဒီယိုကိုပြောပါတယ်ဒါပြင်တောက်ကြနေကဖြစ်ခဲ့တဲ့ဒီ ကျွန်တော်တို့စီမှာကဟိုကောင်းလမ်းကြောင်းဖြစ်နေတယ်ဆိုတော့ဒါတော့ဗန်တမိုးဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်တာလီဘန်ရှာအီစာဖာခိုင်ကစစ်ကမ်းတစ်ခုမှလည်းတာလီဘန်အနေနဲ့အဆက်အသွယ်ရှိတယ်လို့တန်ကြားရှိရတဲ့အာဖဂန်ရဲတပ်ဖွဲ့ဝင်တို့ကအချင်းချင်းပြန်ပြစ်လို့ရဲတပ်ဖွဲ့ဝင်ရှိရောက်ထမင်းတဲ့တိုးဆုံးသွားတယ်လို့အာဖဂန်နိုင်ငံတောင်ပိုင်းဇဘူးပြည်နယ်တောင်ရှိသူတ
ဒီနေ့ကတော့ဒီကနေ့ပြောပါရယ်အစိုးရတတော်ကျောင်းဝင်ထဲမှာတော့ကောင်းဖွဲ့ရဲ့ပုတ်ထူးနေ့နေ့ခင်မင်္ဂလာကင်းလဲတဲ့အချိန်မှာဆင်ပါကလေးတွေရဲ့အော်တန်ကိုကြားခဲ့ရပြီးတော့ကဲတင်နိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါရယ်
ဘောလုံးပွဲတွေမှာလူမျိုးရေးခွဲခြားမှုတွေဖြစ်ပေါ်နေရတဲ့ပတ်သက်ပြီးတော့စိုးရိမ်ပြီးတော့ပြင်းပြထန်တဲ့အရေးယူဖို့လိုအပ်တယ်လို့လည်း England Premier League ဘောလုံးအသင်းနီးပြားတွေကဒီကနေ့ကစားမယ့်ပွဲစဉ်မှာတိုင်ခင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ဒီလိုလူမျိုးရေးခွဲခြားရတဲ့ပတ်သက်ပြီးတော့ဘောလုံးတိုင်းဝမ်းကြားစိုးရိမ်မှုတွေတိုးလာနေပြီအခုနောက်ဆုံးမှာတော့မန်စီတီနီးပြားပက်ဂေါ်ဒီယိုလာလီဗာပူးနီးပြားယာဂင်ကလော့ပ်တော့တန်နမ်နီးပြားမော်ရီစီယိုပိုချက်တီနိုတို့ကလည်း ဒီလူမျိုးရေးခွဲခြားမှုတွေကိုလက်မခံဘဲစတင်ရှုတ်ထားကြောင်းနဲ့ဒါတွေကိုပြင်းပြထန်တဲ့အရေးယူဖို့လိုနေဆိုပြီးတော့ပြောလိုက်တာဖြစ်ပါတယ်။တော်နမ်နီးပြပေါ်ချက်တီနိုကလည်းတကယ်လို့သာလူမျိုးရေးခွဲခြားမှုတွေနဲ့ရင်ဆိုင်ခဲ့ရမယ်ဆိုရင်ပွဲကိုဆက်မကစားဘဲရပ်ပစ်ဖို့ကိုထောက်ခံတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကစားခဲ့တဲ့ဥရောပဖလားခြေစပွဲနဲ့နိုင်င
ສະເໜຍນະກິນແນວຊົງຕິຖ້າແລະຕະດິນນີ້ໂກນັ້ນລောင်ແນກູຍານາຍນູຕင်ပြປີແກ່ດາဖြစ်ပါတယ်ຊິອະຄູອີຍຸຊົງໄຖແຕ້ຍောက်ຕະດິນລွာດີໂກຕင်ပြປີຈະມາແດຍະໄຂມີແນມຍောက်ປາຍງາມຍောက်ອູ້ແນບູດີດောင်ມືແນດີແດກາຍ້ຍຍາຕວິນໂກປິດຄັດປີລໍແລະແນຈີແນປິດຄັດດາຈາຍ້ວາດາ
2000ကျော်ရွာသားရှိရာနေပါကျေးရွာတွေကနေတိန့်ဆောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်ဘူးစီတောင်မြို့နယ်ဘက်မှာလည်းတပ်ဖက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်လို့ရွာသားတစ်ထောင်နဲ့200ကျော်တိန့်ဆောင်နေကြရပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA
မြန်မာသိတင်းသိမ်ကံရွာဘက်ကိုစစ်ပေးချောင်းရွာသားတုံးရလောက်တင်းချောင်းရောက်ရှိနေတယ်လို့တင်းသိမ်ကံရွာကူညီပေးရေးဖွဲ့ဝင်ဥမောင်တင်းရှာကပြောပါတယ်။ကျွန်တော်တို့တင်းသိမ်ကံရွာမှာရှိတာတဲ့ဒီ380လောက်ရှိပါတယ်။တင်းရွာရေဟိုမြေသာဝေထမုန်ကျေးအောက်ကံကျေးရွာရေခရကြီးရေပေါ့။အလားတူခွဆောင်ရွာနဲ့အုတ်ကံကျေးရွာဘက်ကိုလည်းစစ်ချောင်းဥကြီး450ကျော်တင်းချောင်းရောက်ရှိနေတယ်လို့
ခေါဆောင်ကြေးရအောင်ချိုးရမှုဥကျော်ဝင်းကပြောပါတယ်။တချို့ကတူတူ300လောက်ရှိတယ်။အောက်တော့ကျွန်တော်နောက်ပြီးဒီမှာမကြည့်တော့တကယ်ကမဟာမြတ်မုန်ကြီးရွာတော်ကတော့ပါပါတယ်။အောက်ကတော့တရားကြီးတော့ရှိတယ်လို့ကျွန်တော်ပြတ်တယ်ကြောက်ပါတယ်။အဲ့ဒီမှာလက်သက်တွေကိုကြောက်ပြီးဒီလိုတော့တော်တော်ကြီးပြတ်တယ်။မနေ့ကမြောက်ဦးမြို့နယ်အောက်တကန်ကြေးရွာတွင်မြန်မာသမ္မတော်ကနေရွာကိုဝိုင်းပတ်ပစ်ခတ် Tamaro Tamaro Begaro, Autogan Jiwa Wema, a Yawone, Yakan Tamaro, E. Wedune, Taipoi Pipua Kedalu, Piosu Kedalu, E. Begaro, Taipoi Pipuara Machi Bulu, Piosu Kebare, Muniga Autogan Yuadin, Pipua Kede Pika Muma, a Yatan Ute Sumi, Kono Uta and Yashi Kedalu, Jiwa Ocho Yumuhan Pawin, Kono Ugu, Tamaro Gani, Pansi to a Kebare. Tegama, Chio, also you Mune, you are that Ugu, Setagane, Pianlo baby, Janenga Uguro, Pianle Lumioga, Machi, Dibulu, Pinelhoto Gusele, Utunta saying up your water.
Manila, Grupansi, Kovang, Dore, Emma, Lukonia Babal. Pulanji, you are new Tanya Bade, and in New Tanya Bane, also you Mungo, Grova Lobela, Janenga Gova, Lukovare.
လောလောဆယ်တော့မြောက်ဦးရဲစကားကိုမရောက်သေးပါဘူးကျွန်တော်ခရိုင်အတွက်အထုတ်ရဲမူဘောပုံးဆက်ပြီးတော့ရဲခရိုင်မူကိုမဲခိုင်းတယ်ရဲခရိုင်မူကမြောက်ဦးမရောက်သေးဘူးလို့ပြောတယ်လို့ခေဥခရိုင်မူကတစ်ဆင့်ကျွန်တော်ကအကြောင်းကြားပါတယ်ဒီမလကစပြီးတော့မြန်မာတမတော်နဲ့ရခိုင်တမတော်တို့စီရီသိမ်းမှနေမှုကြောင့်မြောက်ဦးမြို့နယ်တွင်ဒေသခံရွာသား
5000 ခန္ဓာရှင်ဥယေဆိုတော့လူအခေါင်းနဲ့
ဒီစားကောင်ဖွေတာတက်ဆွေးထားတဲ့ဆိုတော့ကျော်လူတွေကလည်းနေနေစိုးရင်မဆက်ဆွေးကြတာပေါ့ဒီတော့သူအကြတားတွေပေါ့ပြမသာတိုက်ခိုက်နေမှုတွေပုံများလာလို့စိုးရင်စိတ်နဲ့စစ်ပေးတင်းဆောင်လာတယ်လို့လဲသူကဆိုပါတယ်စစ်ရေးပဋိပက္ခကြောင့်ရခိုင်ပြည်နယ်ဗူရီတောင်ကြောက်တော်မင်းပြမြောက်ဦးရသိတောင်ဘုံလူကျုံမြို့နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်ဘက်မှာစစ်ဖေးချောင်ဦးရေ 1,300 ရာနှစ်တောင်းတထောင်ကျော်ရှိနေပြီလို့လဲတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ငံကိုယ်တရင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီလိုမျိုးပြေးနေရတဲ့ရခိုင်စစ်ပြေးဒုက္ခသည်တွေတောက်တုံးရေပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့တရင်ကိုတင်ဆက်ပေးကြပါမယ်ရခိုင်တိုင်းရင်းသားလက်နက်ကင်တပ်နဲ့အစိုးရတပ်တို့ကြားရင်ဆိုင်တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာတော့စစ်ပြေးရှောင်တဲ့ပြည်သူက2000ကျော်အထိရှိလာနေပြီဖြစ်ပြီးတော့ဒီစစ်ပြေးဒ ီကဲဆဲပေးနေသူတွေကပြောပါတယ်အပြည့်အစုံကိုဆက်ပြီးတော့နားဆင်ပါရှင်။ရခိုင်တိုင်းနားလက်နက်ကင်တက်အေအေနဲ့မြမဆိုးရစစ်တပ်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာတဲ့အတွက်စစ်ဘေးဒဏ်သင့်နေတဲ့ရခိုင်ပြည်နယ်တွေကမြောက်ဦးကျောက်တော်မင်းပြဘူးတီတော်ရဲတေတော်နဲ့ပုံနှကျွမြို့နယ်6မြို့နယ်တွေကယာယီဒုက္ခသည်စခန်းပေါင်း40တွေကစစ်ဆောင်ပြည်သူတွေအပါအဝင်ကျေးရွာတွေထဲမှာပဲဘေးလွရာကိုတင်းချောင်းနေကြရတဲ့ဒုက္ခသည်စုစုပေါင်းကအခုနောက်ဆုံးအချိန်အထိဆိုရင် 23,500 အထိရှိသွားပြီဖြစ်တယ်လို့စစ်ဆောင်ဒုက္ခသည်စခန်းတွေတဲ့အထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကပြောပါရယ်စခန်း40တွေကမှမြို့နယ်အလံဝေးတဲ့စခန်း30ကျော်ကစစ်ဆောင်ပြည်သူတွေအတွက်တောက်တုံးရီအခက်တွေ့နေပြီးတော့အရေးပေါ်ရေလိုအပ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကကိုစစောထွန်းကအခြေအနေကိုရှင်းပြပါရယ်
ဒါတော့တော့ဒီမှာလူတွေကဒီကျုံသွင်းမျိုးကိုပဲကျုံကျိုတောင်းနေကြတယ်ပေါ့နော်ဒီလိုဒီကြည့်ရဒီမှာကြည့်နေကြည့်နေဒီကနေဒီမှာတော့တော့နောက်အမီနာကနေဒီမှာဆက်ပြီးတော့တော့ပေါ့နော်ဒီမတဲချင်းမျိုးတွေကိုအရှိကိုတချို့တောင်းနေကြပြီးမှအဲ့လိုအခြေအနေဖြစ်နေပါတယ်အဲ့ဒါနဲ့တဲ့နေဆုံးကတော့ကျွန်တော်ပြီးတော့ကျွန်တော်ဆောင်ရွက်ရပါတယ်ဒီကြီးကိုအဲ့ဒါဆိုကျေးဇူးတော်တောက်ဖို့ပေါ့နော်အဲ့နောက်ပြီးတော့ဒီခရစ်တီးချင်းမျိုးရှိနေတယ်ဒီကြီးဒီရေ
နွေရာသီဖြစ်လာတဲ့အချိန်ရေကလည်းပြက်လက်လာခြင်းဖြစ်လို့စစ်ဘေးဒုက္ခသည်ထောင်ထဲချီပြီးရှိနေတဲ့စခန်းတွေမှာတောက်တုံးရေကရှားပါပြက်လက်လာနေတာပါတနေ့တခြားပို့ပြီးတော့မှများပြားလာတဲ့ဆစ်ဆောင်ဒုက္ခသည်တွေရေရေပေါ်ရနိုင်မှုအတွက်အပြည်ပြည်ဆိုင်ရာကြက်ချင်ဒီကော်မတီ ICRC အပါအဝင်လူမှုအဖွဲ့တွေဘက်ကတော့အရေးပေါ်တောက်သုံးရေတွေရနိုင်မှုရေအရေးအမြင့်ပေးလူနိုင်မှုစီစဉ်နေကြပါတယ်ဒါပေမဲ့သက်ဆိုင်ရာပြည်နယ်အစိုးရဘက်ကတော့ဒုက္ခသည်တွေရဲ့အရေးစီမံဆောင်ရွက်ပေးမှုအားနည်းနေသေးတယ်လို့ရခိုင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုစစောထွန်းကရှင်းပြပါတယ
်အခုကတော့ကျွန်တော်တို့ဒီကူညီပေးနေတဲ့အစိုးရတို့ကတော့ဒီရေကိုပေါ့ဒီချစ်တဲ့နေနေဒီမှာရောင်းပူပူအတွက်ကိုကျွန်တော်ကြိုးစားနေပါတယ်။အကားလေးကနေဒီမှာသွားလို့မရလို့ရှိနေတယ်ကျွန်တော်တခြားတော့နိုင်နေလေးကြောင့်ချပြီးတော့ပေါ့နော်ဒီရေကြောင့်တော့တော့ပေါ့။ဒါနောက်အနည်းငယ်ဆုံးရောကိုပိုးနိုင်တဲ့အနေအထားမျိုးအများကြီးဒီမှာဒီကနေ့ဒီရောကိုပိုးနိုင်တဲ့အနေအထားပေါ့။အဲ့လိုမျိုးဖြစ်အောင်တော့အခုဒီတရှိကကြိုးစားနေပါမယ်။ဒါနောက်ကကျွန်တော်တရားတလုံးကတော့ DICRC ရဲ့ပဲဒီရေကြီးမိနစ်ချပြီးတော့မှဘယ်လိုရေတင်အောင်လုပ်ရမလဲဆိုတဲ့အကြောင်းတွေကိုကြိုးစားနေကြတယ်ပြရပါမယ်။အခုဒီကတော့ပြည်နယ်စိုက်ထုတ်ဖြစ်တဲ့ကိုကြိုးလိုက်နေဆိုလို့ရှိရင်သူတို့ကဒီအရေးအတွက်ဖော်ပြချက်ပေါ့လေ။ဒီလိုဖော်ပြချက်ကတကယ်လို့ဖြစ်တဲ့အရေးအတွက်တဲ့ကိုရိုနီကိုကိုအားနေတာကိုပြရတယ်ပေါ့နော်။သူတို့ကဒီလုံခြုံရေးအခြေအနေနဲ့လက်ရစအခြေအနေကတော့နိုင်တဲ့နေရာတွေကိုတော့ပုံမှန်ထပ်ပြန်ဖို့လေဒီတော့ပြောတာရှိပါတယ်။အဲဆိုတော့ကျွန်တော်တို့ကဘာကိုစိတ်ပူနေလဲဆိုလို့ရှိရင်ဒီနေ့နေ့တွေခေခေပြီးတော့မှဒီတပ်တွေကြီးတွေတိမ်းနေကြတဲ့ဒါမှမဟုတ်ရှိနေပဲတပ်တွေအမင်းစစ်မှဖြစ်နေကြတဲ့နေရာတွေကိုအစိုးရကိုယ်တိုင်ကဒီတော့လာခေခေဒီမှာမပေါ်နိုင်ဘူးဆိုလို့ရှိရင်တခြားတော့အခွင့်အရေးတွေတော့လည်းဘောအရေးဖြစ်ပါတယ်။ဒါအဲ့ဒီနေရာတွေတော့ကျွန်တော်ရဲ့စိတ်ပူပါတယ်။ဒီစခဲဆိုတဲ့နေရာကိုမရောက်သေးတဲ့အင်းစစ်ရဲ့ရောဒီမှာဖြစ်ဖြစ်လို့ကိုလိုမျိုးရဲ့ဟာလည်းရှိပါတယ်။ဒီ3,500ကိုတော့ရောင်းနေပါပြီ
အခုလိုမျိုးအရေးပေါ်တောက်သုံးရည်နဲ့စာနဲ့ရိတ်ခအခက်ခဲတွေကြုံနေရတဲ့ဆစ်ဆောင်ဒုက္ခသည်တွေအတွက်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကဘယ်လိုစီမံဆောင်ရွက်ပေးနေပါသလဲဆိုတာသိရှိနိုင်မှုသက်ဆိုင်ရာရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအဖွဲ့ရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး ထိုင်းနိုင်ငံဘက်ကဒုက္ခသည်တွေရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံဖုတ်ပြမြို့နယ်ထဲမှာရှိတဲ့အုံဖြံကရင်ဒုက္ခသည်စခန်းထဲမှာတော့ပြီးခဲ့တဲ့မတ်လ�20ရက်နေ့ကတနက်နဲ့ပြတ်တက်တာကိုခံလိုက်ရတဲ့အတွက်ဒုက္ခသည်တဦးသေဆုံးသွားတယ်လို့ကရင်ဒုက္ခသည်ကော်မတီကပြောပါတယ်။သူကတော့ဒီဒုက္ခသည်စခန်းကိုလုံခြုံရေးယူထားတဲ့လုံခြုံရေးဝန်ထမ်းတဦးက
ပြစ်ခတ်ပြီးတော့တပ်ဖြတ်ခဲ့တာလို့သိရပါတယ်။ဘာကြောင့်လဲဆိုတာကိုတော့အသေးစိတ်မသိရသေးပါဘူး။အပြည့်အစုံကိုတော့ထားအိုက်ခြေဆိုင် VOA
သတင်းတော့ကတဲ့ကော်မတီကိုရှင်းပြခဲ့တယ်ဆိုပြီးတင်ရင်ဒုက္ခတဲ့ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပြပါတယ်။လာကတော့ဟောအဲ့ဒီလာကကျွန်တော်တို့စကန်ကော်မတီရဲ့အဲ့ဒီသူရှင်တော့အဲ့ဒီလောင်းကိုဒီလိုလေးပြမတွေ့ဘူး။အဲ့ဒီလောင်းကလည်းမက်ဆေ့ချ်ရုံကပလေးဝမှာယူတော့မက်ဆေ့ချ်ရုံပို့လိုက်တယ်။
ဟုတ်ကဲ့ဟုတ်ကဲ့ဆရာရှင်မှာပို့လိုက်တော့မနေ့ကညသူတို့မေးသေးတယ်အဲ့ဒီစကန်ကော်မတီကအဲ့ဒီလူကတဲ့မက်ဆော့မှာပဲတချို့လောက်ရမလားလို့ဟိုကစကန်ကော်မတီကတော့ပြောတာပါသူကမက်ဆော့မှာတချို့မလုပ်ပါနဲ့သူကပြောတယ်ဟိုညသူကမနေ့ညပြပို့လိုက်ပြီအဲ့ဒီစကန်ကမချင်ရင်ကျုပ်ကလည်းပဲသူကနေနဲ့ကြာတယ်လူအဲ့ဒီမှာဒီကနေ့ရှိတာလေ ဒီဒုက္ခသည်တူပြစ်သက်ခံရတဲ့အမှုနဲ့ပတ်သက်လို့ဒုက္ခသည်စခန်းအတွင်းကတာဝန်ရှိတဲ့ကမ္ဘာ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကနေတာဝန်ယူဖြည့်ရှင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပြီးဘာကြောင့်ပြစ်သက်တယ်လဲဆိုတာကိုတော့အသေးစိတ်ကိုစခန်းအုပ်ချုပ်ရေးအာဏာပိုင်တွေကထုတ်ဖော်မပြောဆိုသေးဘူးလို့လဲဆိုပါတယ်။တေဆုံးသူရဲ့အလောင်းကိုတော့မှုခင်းဖြစ်တဲ့အတွက်မဲဆောက်ဆေးရုံကြီးကိုပို့ပြီးဆေးဆက်ချက်တွေရယူပြီးတဲ့နောက် မလ၂၉ရက်နေ့ညကတော့စခန်းကိုပြန်ပို့ပေးခဲ့တယ်လို့ဆိုပါတယ်။ခိုင်မြမာနယ်စပ်မှာဒုက္ခသည်စခန်း၉ခုရှိပြီးဒုက္ခသည်သသိန်းဒီပါခိုလုံနေထိုင်နေကြပါတယ်။အုံဖြံစခန်းမှာတော့ဒုက္ခသည်တပေါင်းကျော်ခိုလုံနေထိုင်နေကြပါတယ်။ဒုက္ခသည်စခန်ဒီမှာနေထိုင်နေကြရဆဲဖြစ်တဲ့ဒုက္ခသည်ထောင်ပေါင်းများစွာဟာမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာပြီးတဲ့နောက်နိုင်ငံတကာရဲ့အယုံစိုက်မှုတွေ ဒီနေ့ကတော့ဒီကုညီပေးတဲ့ဆိုရှိတဲ့ရှိတယ်လို့အထောက်အပံ့နေဆက်ရမယ်အလားလာကလည်းမဝါနေသေးဖြစ်ပါတယ်။ဒါပြင်မြန်မာပြည်ကဒုက္ခသည်တွေတို့နိုင်ငံတွေမှာရှေ့ပြောင်းအခြေစိုက်နေထိုင်ဖို့တတိယနိုင်ငံတွေကခေါ်ယူတာကလည်းမရှိသလောက်နေပါသွားပြီဖြစ်ပါတယ်ရှင်။
ထိုင်းခြေဆိုင်ဗီအိုရဲ့သတင်းတော်မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ရုရှားဟာယူကရိန်းနိုင်ငံမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဝင်ပြီးတော့နှောက်မှုအုပ်စုတွေကွဲအောင်သွေးထိုးတာသတင်းစိုးတွေကိုပို့ပြီးတော့မှအခြေအနေဆိုးနေအောင်လုပ်နေတယ်လို့သုံးသပ်သူတွေကဆိုပါတယ်။မနေ့ကမှကျင်းပမဲ့သတင်းကိုရွေးက
ကိုပြည့်ပြတ်တတရှိခဲ့ပြီးတော့ EU ဥရောပတမကနဲ့ NATO ခေါ်မြောက် Atlantic စစ်စာချုပ်အဖွဲ့ကိုဝင်ဖို့လုပ်ခဲ့တာပါ။ဒါပေမဲ့ Russia ဘက်ကတော့လက်လျှော့မသွားခဲ့ပါဘူး။အခုနောက်ဆုံးရွေးကောက်ပွဲကိုလည်း Russia တို့ကသူတို့အတွက်အခုနောက်ဆုံးကြုံရတဲ့မဟာဗျူဟာကျတိုက်ပွဲတစ်ခုဖြစ်နေမြင်ပါတယ်လို့စက်မှုခေလွန်ဘာသာရပ်များ Moscow Center အဖွဲ့ရဲ့ Director နိုင်ငံရေးအခွင့်အခဲ Vladislav Inozemtsev ကပြောပါတယ်။
They got some kind of revanche in 2009, in 2010, when Yanukovych was elected. Then, of course, it was nothing to do actually in 2014 because.
Natalie, Natal, Namaro, Turu Padamado, Jashong Geraba. Damn it, Natal Tesema, Yanukovych, Yue Kayaro, Turu Pian Nine de Lupitoagebari, Natal Salimaro, Uyopagu, Lulare, Osure, Jane Deva, Nayame, Chini, Pilo, Turu Pama, Lulu, Miyagebau. Akuro, Tegelo, the Resharo, Nine. ရန်ရှိရှိနဲ့ပိုင်ပိုင်နိုင်နိုင်ကင်တွယ်နိုင်မယ်ဆိုရင်ဒီတစ်ခေါက်သူတို့ဘက်ကလိုချင်တာရနိုင်ပါတယ်
ဒါပေမဲ့2014ခုနှစ်ကရုကရိန်းမှာရုရှားရုတ်တန်လိုင်းနဲ့ပြလို့မရပဲနဲ့ရုရှားအစိုးရနဲ့ဆက်ဆံနေတဲ့နိုင်ငံရေးသမားတွေကိုလည်းတားမြစ်ထားခဲ့ပြီးတော့ရုရှားရဲ့အင်တာနက်ဝက်ဘ်ဆိုက်တွေလူမှုကွန်ရက်ဆာမျက်နှာတွေကိုပိတ်ထားတာပါ stofate.org အဖွဲ့ကိုပူရဲပြီးတော့တည်ထောင်တဲ့ဂျက်စတန်ဆာချန်ကိုက
So they are using more and more to find the new platforms, new outlets that can be used, including Facebook as one of the platforms.
ဒါကြောင့် Facebook ပါဝင်သူတို့တုံးလို့ရမယ့် online စာမျက်နှာတွေကိုပူရှာလာကြတယ်။ဒီချိန်ထဲမှာပဲ Ukraine သတင်းမီဒီယာတွေကိုလွှမ်းမိုးနိုင်အောင်လုပ်လာကြတာတွေ့ရတယ်။ငွေပေးပြီးရဖြစ်ဖြစ်တီးဖြတ်စည်းမျဉ်းတွေကိုလွှမ်းမိုးနိုင်အောင်ပဲဖြစ်ဖြစ်ဒါမှမဟုတ်သတင်းသမားတဦးချင်းစီကိုသူတို့စကားပေါက်အောင်လုပ်တာပဲဖြစ်ဖြစ်လုပ်ကြတယ်။
ယူကရိန်းဆိုရတော့ဒီလောက်ရက်တွေကိုတံပြန်ဖို့အတွက်သူတို့ဘက်ကနေအရင်ကြိုပြီးတော့ပြင်ဆင်လှုပ်ဆောင်မှုတွေရှိတယ်လို့ဆိုပါတယ်။ယူကရိန်းလုံခြုံရေးဝန်ဆောင်မှုဌာနရဲ့သတင်းအချက်အလက်လုံခြုံရေးဌာနအကြီးအကဲကတော့အိုလက်ဆန်ဒါခရမ်ချော့ဖြစ်ပါတယ်။
အခုဆိုရင်ရုရှားရဲ့ဗျူဟာကကိုယ်စားလှယ်လောင်းတဦးတယောက်ကိုတီးတဲ့ထောက်ခံအားပေးတာမျိုးမဟုတ်တော့ဘဲနဲ့အချင်းချင်းကြမှာတွေးခွဲအောင်လုပ်တာဖြစ်တယ်လို့စတော့ဖိတ်ဒော့အော့ဖ်အဖွဲ့ကယူဂျန်ဖက်ချန်ကိုကပြောပါတယ်။
ယူကရိန်းမှာဟာတာအနုပညာရှင်ကနေပြီးတော့နိုင်ငံရေးကိုဝင်လာတဲ့ဗိုလော့ဒီမီယာဇယ်လန်စကီတို့လိုမျိုးလူသစ်တွေတက်လာတာကိုရုရှားကအားအားတင်လာပါ။ဇယ်လန်စကီ
factor shows that Ukrainian politics asks for new names.
ဇယ်လန်စကီ ကိစ္စကိုကြည့်မယ်ဆိုရင်ယူကရိန်းနိုင်ငံမှာလူသစ်တွေအလိုရှိနေတယ်ဆိုတာကိုပြတာပါပဲ။ရုရှားအစိုးရဘက်မှာကတော့ဒီအခြေအနေကိုတံပြန်မှုဘယ်သူမှမရှိသေးပါဘူး။
သူတို့ကငကိုရှိပြီးသားနိုင်ငံရေးသမားတွေကိုပဲပေါင်းလုပ်တယ်ဆိုတာမျိုးရှိထားတာကိုရုရှားကတော့ယူကရိန်းရွေးကောက်ပွဲမှာဝင်ပြီးတော့ခြေရှုပ်ဖို့လုပ်နေတယ်ဆိုတာမဟုတ်ဘူးလို့ငင်းနေပြီးတော့အခုဆွဆွဲနေတာတွေကမဲနိုင်ရဖို့လုပ်ကြတဲ့နိုင်ငံရေးမဲဆွယ်မှုတစ်စိတ်တည်းတည်းသာပဲဖြစ်တယ်လို့ပြောနေပါတယ်ရှင်
မေးသနာကြောတင်ပြပေးသွားတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့စနေညနေ့ခင်းအစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုတော့နန်းလောင်ကတလှည့်ကျင်းပပေးပါအောင်ရှင်
အမေရိကန်နဲ့မက္ကဆီကိုနိုင်ငံနယ်ဆက်ကိုရပ်ပိုင်းအတွင်းပိတ်ပင်နိုင်ခြင်းရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတင်းထောက်တွေကိုမနေ့တောက်ကြားနေမှာပြောပါရယ်။အမေရိကန်နိုင်ငံရဲ့တရားမဝင်ရှေ့ပြောင်းဝင်ရောက်လာသူတွေဆက်ပြီးဝင်လာနေတဲ့အပေါ်သမ္မတထရမ့်ကစိတ်နှောက်ယှက်ဖြစ်နေတာပါ။လာမယ့်တစ်ပတ်မှာမက္ကဆီကိုနယ်ဆက်ကိုပိတ်ပင်နိုင်ခြင်းရှိပြီးတော့သူ့အနေန ခန္ဓာကျင်းပဖို့သမ္မတကအစည်းအဝေးနေတာကိုမကျင်းပရဘူးလို့တရားသူကြီးကတားမြစ်လိုက်ပါတယ်1964ခုနှစ်မတ်လ31ရက်နေ့ကဘရာဇီးနိုင်ငံမှာစစ်တပ်ကသမ္မတကျောဂေါ်လပ်ရဲ့ဒီမိုကရေစီအစိုးရကိုဖျောက်ချပြီးတော့စစ်အာဏာရှင်စနစ်ကိုတီထောင်ခဲ့တာပါတမရဘိုဆိုနာရိုကတော့စစ်အာဏာသိမ်းခဲ့တဲ့55နှစ်ပြည့်နှစ်ပတ်လည်နေ့အခမ်းအနားကိုကျင်းပသွားခြင်းနဲ့ပြီးဘရာဇီးစစ်တပ်ကိုလည်းစစ်အာဏာသိမ်းမှုအောင်ပွဲအခမ်းအနားကိုကျင်းပဖို့အစီအစဉ်တွေလုပ်ဖို့အမိန့်ပေးခဲ့တာဖြစ်ပါတယ်ကာဇာကမ်းမြောင်ဒေသထက်ကကာဇာစီတီလို့လည်းခေါ်တဲ့မြို့အရှေ့ပိုင်းကနေဆက်ချန်စီယိုမှာဒီကနေ့နေ့ခင်းပိုင်းနှစ်ပတ်လည်ဆန္ဒပြပွဲကျင်းပဖို့အစီအစဉ်နေပါတယ်ဒီကနေ့မနေ့ပါပဲအစ္စရေးတို့ပြစ်လိုက်တဲ့လက်နက်ထိပြီးတော့အသက်20နှစ်အရွယ်မိုဟာမက်ဆာယက်တေဆုံခဲ့ရတာကြောင့်တင်းမာမှုတွေတိုးလာနေတာဖြစ်ပါတယ်ကာဇာစီတီရဲ့နေဆက်ချန်စီယိုအနေကျရောက်ခဲ့တဲ့အစ္စရေးစစ်တပ်ကပြစ်လိုက်တဲ့လက်နက်ထိပြီးတော့အဲ့ဒီလူငယ်တေဆုံသွားတာလို့ကာဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်အစ္စရေးနဲ့နေချင်းဆက်နေတဲ့နေဆက်ချန်စီယိုနေမှာကျင်းပတဲ့လမ်းလျှောက်ချီတဲ့ဘက်ကိုလူလူလှုပ်ရှားသူတွေကစီစဉ်ခဲ့ကြတာဖြစ်ပါတယ်
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်တိုင်းဖြစ်ပါတယ်စပိုင်ဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ဇူဘဲလ်အက်ဒါရစ်ဖြစ်ပါတယ်ရှင်ကျမကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington. And